2019ခုနှစ်ကြားပြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD ကသူရှင်ပြိုင်တဲ့မဲဆန္ဒနဲ့စုစုပေါင်းဆွစုနေရအနက်9နေရမှာအနိုင်ရရှိခဲ့ပေမဲ့လေမွန်ရှမ်းရခိုင်စတဲ့တိုင်းရင်းသားဒေသတွေမှာ NLD ပါတီအနေနဲ့ရှုံ့နေကြရတာဘာကြောင့်ပါလဲဆက်ပြီးနားဆင်ပါရှင်။တနိုင်ငံလုံးလက်လက်မဲဆန္ဒနယ်ပေါင်း19နေရအတွက်ဧပြီလ10ရက်နေ့ကကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD ကထက်ဝက်အနိုင်ရရှိခဲ့ပါတယ်။NLD ပါတီအနေနဲ့အခုကြားပြတ်ရွေးကောက်ပွဲမှာမျှော်မှန်းထားသလောက်အနိုင်မရခဲ့ဘူးလို့အကြေခတ်တွေကသုံးသပ်ကြပါတယ်။ရခိုင်ပြည်နယ်ကအမ်မြုံနယ်မှာအနိုင်ရရှိခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်လေးဖြစ်ပါတီဥက္ကဋ္ဌလည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့သူ့အနိုင်ရရှိခဲ့တာနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ်
။ဟုတ်အားမနိုင်ရတဲ့အကြောင်းကအဓိကတော့ကျွန်တော်ကြီးလက်ကိုစီယုံထားလိုက်တယ်လို့ပါ။အဲ့တော့အဓိကပါတီတည်ဆောက်မှုကျွန်တော်တို့အောင်မြောင်လုပ်နိုင်ကြပါတယ်မြေရှိစီယုံတဲ့ကာလမှာလေကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုကာကွယ်ဆောင်ချဖို့လိုအပ်တဲ့ကာလဖြစ်ကြောင်းနားဝင်အောင်ကျွန်တော်တင်ပြနိုင်ကြပါတယ်အဲဒါကြောင့်လေပြည်နေမေဆန္ဒနေအားလုံးနှိမ့်မလောက်ကိုကျွန်တော်နိုင်အောင်ကြိုးစားနိုင်ကြပါတယ်ရှင်းတိုင်းသားများကလည်းကျွန်တော်ကိုထောက်ခံတဲ့အင်အားစုတော်တော်များများရှိပါတယ်အဲမျိုးပေါ်မှာလည်းကျွန်တော်တဝက်လောက်နိုင်ပါတယ
်ချင်းပြည်နယ်ကျေးတီမိုင်းရှူကျိုင်းတုံအပါဝင်မဲဆန္ဒနယ်မြေ600လုံးမှာ SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရရှိခဲ့ပါတယ်။အခုလိုရှမ်းပြည်နယ်မှာ NLD ပါတီရှုံ့နှိမ်ခဲ့ရတဲ့အကြောင်းရင်းတွေထဲမှာသူတို့ပါတီအတွက်ဘာသာစကားအခက်အခဲကြုံတွေ့ခဲ့ရတယ်လို့တိုက်ပွဲတွေဖြစ်နေတဲ့အတွက်လက်ရှိအာဏာရပါတီဖြစ်နေတဲ့ NLD အပေါ်မှာဒေသခံတွေရဲ့ထောက်ခံမှုငဲလိမ့်မယ်ဆိုတာကိုတော့ကြိုတင်ခန့်မှန်းထားကြောင်း NLD ပါတီဗဟုအလုံးမှုဆောင်အတူယူမှုအဖွဲ့ဝင်ဦးဝင်းထိန်ကသတင်းပေါက်တွေကိုပြောပါတယ်။1990ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ NLD ပလဲမြို့နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာတင့်စီကတော့ကြားပြရွေးကောက်ပွဲရလဒ်ကိုကြည့်ပြီးNLD အနေနဲ့ပါတီရဲ့အနာဂတ်နည်းဗျူဟာကိုပြန်ပြီးတုံ့ပြန်ဖို့လိုကြောင်းအခုလိုပြောပါရစ
ေ။ NLD ဒီကထင်သလောက်မနိုင်ဘူးလို့ဟိုထောက်ပြကြရတဲ့လေသူတို့ကတော့မပါဘူးပေါ့။သို့တော်လည်းပဲ NLD ဘက်ကလည်းဒီတဲ့နီးနာစသဖြင့်ချက်ကမှုမဲဆွယ်စီမှုသို့မဟုတ်အမှန်တော့ရွေးချယ်မှုစသဖြင့်ပေါ့နော်။ဒီဟာတွေမှာပြင်သစ်တာအသင်္ကန်းသာယူတင်တာတွေရှိမလားပေါ့။ဒါတော့ NLD ကောင်းကောင်းမင်းကပို့ပြီးတော့နားလဲပြီး
မွန်ပြည်နယ်ထောင်းစုံမြို့နယ်လက်လက်သွားတဲ့တည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် USDP စံခိုင်ဖွံ့ဖြိုးရေးပါတီကအနိုင်ရရှိခဲ့ပါတယ်။အဲ့ဒီမှာ NLD ကရှုံ့နှိမ့်ခဲ့ရတဲ့အကြောင်းရင်းတွေပြီးခဲ့တဲ့သတင်းပတ်တွေအတွင်းထောင်းစုံမြို့ကတရားအမိပေးရေးကိစ္စကိုဒေသခံတွေမကြေမနက်ဖြစ်မှုနဲ့ပတ်သက်နေတယ်လို့ခန့်မှန်းကြသလို NLD လွှတ်တော်ကိုယ်စားလှယ်လောင်းဟာဒေသခံမဟုတ်ဘူးဆိုတဲ့အချက်ကအဓိကဖြစ်နေတယ်လို့လည်းသုံးသပ်ကြသူတွေရှိပါတယ်။ဒေါက်တာတင့်စီရဲ့အမြင်ကတော့
ဒီတိုင်းသားဒေသတွေမှာတိုင်းသားလူမျိုးကိုယ်စားလှယ်တွေနိုင်တာကတော့ဒါဖြစ်လက်ဖြစ်တဲ့ဒါကျွန်တော်တို့ကြိုးစားမှာပါအဲသို့တော်လည်းပဲတိုင်းသားလူမျိုးဖြစ်ပြီးတော့တခါနိုင်ငံရေးပါတီအရာကတော့ဒီတခါဖွံ့ဖြိုးရေးပါတီကဟိုရင်းလေသူဒေသကလူမျိုးတွေကိုဦးစားပေးလုပ်တဲ့ policy ကလုပ်တော့ကတကယ်မွန်ဒေသမှာအဲ့လိုဖြစ်သွားတာကတော့ဟိုပါလဲလို့ဟိုမေးရမှာပေါ့နော်ဟိုအဲ့တော့ဒီမွန်လူမျိုးတွေပို့ပြီးတော့ဟိုတော့လေးလေးနဲ့နဲ့စဉ်းစားပြီးတော့နောက်ကာလရုပ်ကပေါ်ဒီမှာအသာပြောတဲ့နဲ့ချင်းတိုင်းတော့သူတို့လူမျိုးစုဆိုင်ရာကိုယ်စားလှယ်ပြုပို့ပြီးတော့ရနိုင်လိမ့်မယ်လို့ဆက်ပါတယ
်အခုကြားပြရေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိသူနှစ်တန်းကျော်ရှိခဲ့ပြီးနဲ့ဆန္ဒမဲပေးသူအရေးအတွက်အတော်လေးနေပါကြောင်းရေးကောက်ပွဲလေးလာစောင့်ကြည့်သူတွေကပြောပါတယ် NLD ပါတီဝင်ရောက်ရှင်ပြန်မှုရှိတဲ့တရားပြည်နယ်ဖြူဆူမျိုးနယ်မှာတော့လူမျိုးပေါင်းစုံဒီမိုကရေစီပါတီတရားပြည်နယ်ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းကအနိုင်ရရှိခဲ့ပါတယ်။ NLD အနိုင်ရရှိခဲ့တဲ့နေရာတွေကတော့ရန်ကုန်နဲ့စကိုင်းတိုင်းကပြည်သူ့လွှတ်တော်၅နေရာ၊ပဲခူးတိုင်းချင်းပြည်နယ်နဲ့ရန်ကုန်တိုင်းတို့ကအမျိုးသားလွှတ်တော်တနေရာစီနဲ့ရှမ်းပြည်နယ်လွှတ်တော်တနေရာအလုံးပေါင်း၉နေရာဖြစ်ပါတယ်။ USDP ပါတီကမွန်ပြည်နယ်ချောင်းဆုံမျိုးနယ်ပြည်သူ့လွှတ်တော်နေရာနဲ့ရှမ်းပြည်နယ်ကျိုင်းတုံမျိုးနယ်အမှတ်နှစ်ပြည်နယ်လွှတ်တော်နေရာတို့မှာအနိုင်ရရှိခဲ့တာဖြစ်ပါရဲ့ရှင်